ရန်ကုန်တိုင်းဒေသကြီးအတွင်းဆက်အုပ်ချုပ်ရေးကြေညာထားတဲ့မြို့နယ်တွေမှာစစ်ခုံရုံးတင်တရားစွဲခံရသူတွေကိုPRP ဝန်ခံခိုင်းတာရရှိနေတယ်လို့ဥပဒေကြောင့်အရခုခံချေပါခွင့်မရတာတွေမျိုးလည်းဖြစ်နေတယ်လို့နိုင်ငံရေးအကြံအစည်များကူညီဆောင်ရွက်ရေးအသင်းကပြောကြားလိုက်ပါတယ်။မြင့်မြတ်တဲ့တာမဖြစ်တဲ့စီးမိုးတွေအပေါ်တရားစွဲတော်ရှင်တွေကလည်းဝေဖန်ထောက်ပြနေတာပါ။ရန်ကုန်ကလာတဲ့တင်ကိုတ ကျွန်တော်တို့ရဲ့ဒီကိုမြို့တဲ့တောင်ပိုင်းဒီကိုမြို့တဲ့မြောက်ပိုင်းမြို့နယ်ဒီကိုမြို့တဲ့စိတ်ကမ်းမြို့နယ်နဲ့မြောက်ကလာပါမြို့နယ်ဒီကို NASAကဆဲချုပ်ရေးကောင်စီကဆဲချုပ်ရေးထုတ်ပြန်ကြေညာခဲ့တာပါအဲ့ဒီမြို့တွေမှာနိုင်ငံတော်အသက်စာဖောက်ဖျက်ပုံကံမှုအစိုးရကိုအကြီးညိုပြအောင်လှုပ်ဆောင်မှုတက်မတော်သားတုံးမဟုတ်အစိုးရဝန်ထမ်းတွေကိုဟန်တားနှောက်ယှက်မှုအပါအဝင် ပြစ်မှုပြစ်ဒဏ်အမျိုးအစား23မျိုးကျူးလွန်ရင်းစစ်ခုံရုံးနဲ့တည်ထန်နောက်နှစ်အကန့်အသတ်မရှိအလုံးနဲ့ထောင်နဲ့တပ်ဆိုင်ရာပြစ်မှုအလိုက်သတ်မှတ်ထားတဲ့အမြင့်ဆုံးပြစ်ဒဏ်တွေကိုချမှတ်မယ်လို့ထုတ်ပြန်ထားပါတယ်ပြစ်မှုစီးရင်ထဲမှာအာနာသိမ့်ပြီးတဲ့နောက်ဖေဗရူလာတွင်ပြထန်းခဲ့တဲ့ပြစ်မှုတစ်တွေကိုလည်းထပ်တိုးခဲ့ပါတယ် လက်တလောမာရှယ်လောလို့ခေါ်တဲ့ဆေးအုပ်ချုပ်ရေးနဲ့အုပ်ချုပ်နေတဲ့ဒီမြို့နယ်တွေကဖမ်းဆီးခံရသူတွေဟာအမှုအတွက်ဖိအားပေးဝန်ခံခိုင်းတာနဲ့ဥပဒေကြောင့်အရာခုခံခြေပါခွင့်မရတာတွေကြုံနေရတယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AABB
ကဦးစမ်းမင်းကVOA ကိုပြောပြပါတယ်။တတိယတာကတော့မြတ်တာတဲ့တရားချင်းမရရှိစစ်ကောင်ရုံးနဲ့ပြန်ချောင်းတယ်။အဲဖမ်းလက်စည်းရဲ့ပေါ်မှာလည်းသူတို့တွေ ဟိုဟိုဥစ္စာပေါ့ဟိုအမှုစင်ပြီးအဖမ်းခံရတဲ့ဟာမျိုးတွေရှိမယ်ဟိုတကယ်ဟိုအတင်းဖိအားပေးပြီးလက်မှတ်ထိုးပြီးဝန်ခံနိုင်တာမျိုးရှိတယ်အတိတ်ကြတာကတော့သူတို့မြတ်တာတဲ့တရားစီရင်မှုရှိတော့ကျွန်တော်တို့အပြင်မန်းတရံရဟိုတတိတတာညှိမှတ်နှိမ့်ဆက်ခံထားတဲ့နေရာတို့ရှိရတယ်တော်တော်ညှိမှတ်နှိမ့်ဆက်ခံပြီးတော့ဝန်ခံနိုင်တာတဲ့နေရာမျိုးတွေရှိတယ်နောက်အမိန့်ချတဲ့အခါမှာလည်းခုခံ ုံမျိုးမဟုတ်ဘူးအမင်းကိုချကြံသူချတဲ့ပုံစံရှိတယ်ဥပဒေမှာပြန်ထမ်းလာတဲ့အမင်းတွေကိုဟိုဆံပြသဘောမျိုးနဲ့ချနေတာလည်းဖြစ်တယ်အဲ့တော့ဟိုတရားမျှတမှုကတော့ကာကန်ရှင်ကာကန်ရှင်ဒီမှာတရားမျှတမှုကခံစားဖို့မရှိဘူးတော့ရတယ်
စစ်ခုံရုံးဆိုတာဆရုပ်ချုပ်ရေးကာလအတွင်းအရက်သားတွေကိုတရားစွဲဆိုရုံးတင်မှုတက်မတော်ကနေယာယီဖွဲ့စည်းတဲ့အထူးခုံရုံးတစ်ခုဖြစ်ပါတယ်။အဲ့ဒီအထူးခုံရုံးကိုလက်ရှိမှာတော့အင်းစိန်ထောင်ထဲမှာမြို့နယ်အလိုက်အထူးစစ်ခုံရုံး6ခုတက်မှတ်ပြီးတော့စစ်ဆေးနေတယ်လို့လည်းသိရပါတယ်။နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်းရဲ့ကောက်ယူနိုင်တဲ့စည်းရင်းအရာကတော့မာရှယ်လောထုတ်ပြန်တဲ့ဒီမြို့နယ်6ခုမှာအာဏာရှင်ဆန့်ကျင်ရေးဆန္ဒပြခဲ့လို့ဖမ်းဆီးခံထားရသူကအယောက်200ဝန်းကျင်ရှိပြီးခံမှန်းခြေအယောက်30နီးပါးစစ်ခုံရုံးတင်ပြီးအမိန့်ချမှတ်ခံရပါတယ်။မာရှယ်လောထုတ်ပြန်ထားတဲ့ဒီနေရာတွေမှာဖမ်းဆီးခံရသူစည်ရင်အတိအကျရဖို့တောင်ခက်ခဲနေတာမို့ဒီစည်ရင်ဟာမြေပြင်မှာလက်ရှိဖြစ်ပျက်နေတဲ့တကယ့်အခြေအနေထက်ပိုများနိုင်တယ်လို့လည်းဦးစံမင်းကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတုန်းကမြောက်ကလာပါမြို့နယ်မှာရာဇသကြီးပုံမှန်396-399လူ19ဦးကိုအမြင့်ဆုံးပစ်ဒဏ်ထေဒဏ်အထိချမှတ်ခဲ့ပါတယ်။စစ်အုပ်ချုပ်ရေးကောင်စီဝင်ဗိုလ်ကြီးတဦးနဲ့အတူပါလာတဲ့သူကိုထိခိုက်ဒဏ်ရာရစေမှုလူရဲမှုတို့ကြောင့်ဗိုလ်ကြီးနဲ့အတူပါသူတေဆုံးခဲ့ရတဲ့အတွက်အဲ့ဒီလိုမျိုးအပြစ်ဒဏ်ချခဲ့တာလို့စစ်အုပ်ချုပ်ရေးကောင်စီဘက်ကထုတ်ပြန်ပါတယ်။ပြင်ပရှင်းနေတဲ့စီကအကူအညီရခွင့်မရတယ်လို့ဥပဒေကြောင့်အရာခုခံခြေပပိုင်ခွင့်လည်းမရတဲ့ဒီမျိုးနယ်6ခုကဖမ်းဆီးခံထားရတဲ့သူတွေနဲ့ပတ်သက်ပြီးဘယ်နှယောက်ကိုတော့ပြစ်ဒဏ်ချအရေးယူပြီးပြီလဲဆိုတာကိုတော့စည်ရင်မသိနိုင်ဘူးလို့ဖမ်းဆီးခံထားရသူတွေကိုအကူအညီပေးနေတဲ့တရားလွတ်တော်ရှင်နေဦးခင်မောင်မြင့်ကပြောပါတယ်မြက်ွယ်စစ်ဆေးမှုတွေနဲ့တစ်ဖက်သက်စီရင်ချက်ချခံရမှုတွေကိုဥပဒေကြောင့်အရာခုခံပေးနိုင်မှုကာကွယ်ပေးနိုင်မှုကအတော်လေးခက်ခဲနေတာမို့အခုဖမ်းထားခံရသူတွေကမျှတတဲ့တရားစီရင်မှုခံစား권မရဘူးလို့ပြောပါတယ
်ရပ်ဘက်တရားရုံးတွေမှာတရားသူကြီးကတရားလိုတရားခံနှစ်ဖက်လုံးပေါ်ကကျင်ပြလာတဲ့တပ်ပြီးကြီးလျှောက်လဲချက်ပြီးအဲ့ဒီအပေါ်ကနေသူကဆုံးဖြတ်ရတဲ့အတွက်ဒါဥပဒေနဲ့ညီညွတ်ဖို့အမှန်တရားနဲ့ညီညွတ်ဖို့ညှော်လင့်လို့ရတယ်စစ်ကောင်ဘက်မှာကြတော့ပြေလို့ဆိုင်ကပဲခိုင်ခိုင်မာမာတင်ပြပိုင်ဝင်ရှိတယ်ဒီဘက်ကတရားခံဆိုင်ကကြရှင်းနေလိုက်လိုက်ပါဝင်မရှိဘူးတက်တွေဆိုပြန်လဲပြီးတော့တင်ပြပိုင်ဝင်မရှိတဲ့အခါကျတော့ဥပဒေရဆိုရင်ကာကွယ်ခုခံပိုင်ဝင်အပြည့်ဝမရဘူးဒီဥပဒေမှာဆိုတာကဒီပြည်မှုတစ်ခုနဲ့ဆွဆွဲခံရပြီဆိုရင်ဆွဆွဲခံရသူဒီဥပဒေရကာကွယ်ခုခံပိုင်ဝင်အခွင့်အရေးအပြည့်ဝရဒီစစ်ကုံရုံးနေနဲ့တတော်စစ်ဆေးတဲ့အခါမှာအဓိကဒီမျက်နှာဆုံးရှုံးတာကတော့ဆွဆွဲခံရသူတွေဟာ
ကွယ်ခုခံတိုင်ခွင့်အခွင့်အရေးအပြည့်အဝမရတဲ့အတွက်အင်တန်ကြီးမားတဲ့ဥပဒေအရဆုံးရှုံးနေတာမျိုးခါရတယ်လို့ပဲဒီလိုပဲတုံ့တက်လို့ရပါဘူး။မကြသေးခင်ကလည်းမြောက်ကလာစစ်ခုံရုံးကနေအရသား၄ဦးကိုဆန္ဒပြနေတဲ့အချိန်မှာတရားရုံးတွင် computer 5 လုံးဥပဒေစာအုပ်နဲ့ဆိုင်ရွက်စာတမ်းနဲ့နောက်တရားရုံးတွင်ကကားနဲ့ဆိုင်ကယ်တချို့ဖျက်ဆီးမှုနိုင်ငံပိုင်ပစ္စည်းဖျက်ဆီးမှုပုံမှန်၆တင်းနဲ့အမြင့်ဆုံးထောင်နဲ့ခုနှစ်ချမှတ်ခဲ့ပါတယ်။ဒီစစ်အုပ်ချုပ်ရေးကြေညာထားတဲ့မြို့နယ်တွေမှာသေတံနဲ့တခြားပြစ်ဒဏ်တွေချမှတ်ခံထားရသူတွေအနေနဲ့အယူခံဝင်ခွင့်ပြစ်မှုပြင်ဆင်လျှောက်ထားပိုင်ခွင့်ရှိပါတယ်။ရန်ကုန်တိုင်း ဒီကနေ့ပဲအဆုံးသတ်နိုင်မယ်လို့တရားလွတ်တော်ရှင်တွေကထောက်ပြနေကြပါတယ်ရှင်
မဆုမွန်တင်ပြတော်ရပါ